ဥက္ကဋ္ဌခင်ဗျာဒီကနေ့သမ္မတဦးသိန်းစိန်အစိုးရကပြည်တွင်းငြိမ်းချမ်းရေးအကောင့်တွေပေါ်နေပါတယ်အဲ့ဒီမှာဒီသမ္မတဦးသိန်းစိန်ရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာဥက္ကဋ္ဌအနေနဲ့ဘလို့ခြုံငုံပြီးတော့သုံးသပ်မိပါလဲခင်ဗျာ
နောက်မဟုတ်တို့မမနဲ့ wise ရဟောလိုက်လောလောကွန်ခေါ်အင်္ဂလိပ်ဟင်ကဘာစီပြတ်
ကျွန်တော် British colonial အောက်ကနေကျွန်တော်တို့1948ခုနှစ်မှာလွတ်လပ်ရေးရခဲ့တယ်။အဲဒီနောက်ပိုင်းကျတော့နှစ်နှစ်ပဲပြည်သူတွေကလွတ်လပ်ခွင့်ကိုရလိုက်တယ်။နောက်တော့ဗိုလ်ချုပ်နေဝင်ဦးဆောင်နဲ့စစ်တပ်ကအာဏာသိမ်းခဲ့တယ်။အဲ့ချိန်ကစပြီးနိုင်ငံရေးတကားတွေအကုန်လုံးပိတ်ပလိုက်ပါတယ်။အခုဒီအစိုးရတစ်ခေတ်ပေါ်မှာပေါ်လာတဲ့အချိန်မှာသမ္မတဦးသိန်းစိန်ကနေအဖွဲ့စည်းတိုင်းကိုတကားပြန်ဖွင့်လှစ်ပေးခဲ့တယ်နိုင်ငံရေးဆွေးနွေးဖို့။
เพราะว่าปึดมาจากไหนอ่ะเนี่ยกูขายก็เข้าหากันเฮาก็เลยกึชึกต่อกัน
ถ้าจําไม่รู้อภัพก็เลยญาณฤเปลี่ยนแลไปแล้วตุ้ยส่งมาจ้ะเรเราพวกซีนี่เนี่ยแหละเราลุเลยวนยอกไปซวยนี้แหละถ้าจําไม่รู้อภิขัดจะเสียเลยยากแก่เลยถ้าตําราผู้ตั้งสิ่งพ่นลิไปไล่ได้ลั้นจ้องอ่ะกูก็ลั้นจ้องมันนี่ขึ้นไปบีโลเราไม่ได้เรียนด้วยอ่ะ
กวยก็ตําราเนี่ยมันดีเลยขับนักเด็ดๆย่อมดีเลยหยับคือเด็ด
ๆနိုင်ငံတော်ပြောင်းလဲခြင်းနဲ့ဆိုတာလည်းတစ်ဖက်ရှိတယ်လို့နိုင်ငံတော်မပြောင်းလဲခြင်းနဲ့အချို့အဖွဲ့အစည်းတွေလည်းရှိနေပါသေးတယ်။ငင်းချိုင်းဖော်ဆောင်တဲ့နေရာမှာဆိုတာအမြင်သဘောထားချင်းမတူညီတဲ့ဟာတွေလည်းရှိနေပါသေးတယ်။ငင်းချိုင်းဖော်ဆောင်လို့တဲ့စိတ်ဓာတ်အမြင်သဘောထားတူညီကြတာတွေရှိမယ်။ဒါပေမဲ့လက်တွေ့ဖော်ဆောင်တဲ့နေရာမှာကွဲပြားနေတဲ့ဟာတွေလည်းရှိချင်ပါမယ်။ဘလို့ပဲအမြင်သဘောထားတွေကွဲလွဲနေပါစေ။နှစ်ပေါင်းများစွာဒုက္ခခံလာတဲ့ပြည်သူတွေပြီးတော့နိုင်ငံတော်အတွက်ကိုအကျိုးတရားကိုကြည့်ပြီးတော့လှုပ်ဆောင်မယ်ဆိုရင်ကျွန်တော်တို့ကအားလုံးကမျက်နှာစုံပြီးဆိုတာနဲ့ဆွေးနွေးဖို့ပါအဓိကဖြစ်ပါတယ်
။ခုခီးစဉ်အတွင်းမှာဥက္ကဋ္ဌကြီးကဒီမှာရှိတဲ့ရှမ်းတိုင်းဒေသကောင်းကောင်းနဲ့ပထမတွေ့တယ်။ဒီခီးစဉ်ကနေပြီးတော့မှဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရမလဲဒါမှမဟုတ်ဘယ်လိုမျိုးသဘောတူတာတွေများတွေ့ရတာတွေများရှိပါသလားခင်ဗျ။
เขาอยู่ยามวานะเจ้าเคยเนี่ยลองอันไขไลนั่นมันดิ่มเปื้องกันลายเฮ็ดกวยอันมันดิ่มเปื้องกัน
ตายินดาฤยโลลาจักก็เราจิ๋มเลยส่วนกวยปะจักมาหมดป่าวดังแม้ละตุ่ยกองแท้ลุ่ส่องในญามาดาโพเตียติดากวยกวยตัวมาป่ะดังแม้โลอัจฉะก็တော့ดุดูว่าปิดูนี่เว้ยพี่ๆปาနိုင်ငံရေးပါတီတွေเว้ยพี่ๆธรรมสงฆ์นี่เนี่ยก็တော့อารมณ์อ่ะตุญีได้โลลาจักก็တော့ปิดองสุสิสิဖြစ်ผู้เฟเดอรัลปิดองสุဖြစ်ผู้นะနှစ်ချက်ကတော့အဓိကလိုလာတာကတော့ဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုပြန်လည်ပြောင်းလဲဖို့ဒါလည်းအင်တမန်ပြည်သူတွေလိုအပ်တယ်ပြီးတော့အာဏာကြီး၃ရက်ကလည်းအတိအကျခွဲဝေထားတဲ့အချက်တွေဖြစ်ရတယ်ဒါတွေကတူညီတဲ့အချက်တွေပေါ့နော်၃ချက်ကတော့တပ်မတော်ခန့်ကန်မှာပြန်လည်ဖွဲ့စည်းဖို့ပေါ့ဒါကလည်းဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖြစ်ရမယ်ကျွန်တော်တို့ central ဆိုတဲ့ဒီတစုတစီဒီနယ်တွေကနေတက်လာတဲ့တပ်မတော်တွေနဲ့ဖွဲ့စည်းထားတဲ့ဖက်ဒရယ်တပ်မတော်ဖြစ်ရမယ်
RCSS SSA ဥက္ကဋ္ဌတယောက်အနေနဲ့လက်ရှိရွေးစရာနှစ်ခုပေးမယ်တစ်ခုက2008ဖွဲ့စည်းပုံကိုပြင်ဆင်မလားဒါမှမဟုတ်ပြည်내ဖွံ့ဖြိုးတိုးတက်ရေးကိုအရင်လုပ်မလားဆိုတဲ့ဟာမျိုးအဲ့လိုအကြက်တဲမျိုးရောကြုံခဲ့ဘူးလားရှိပါလားခင်ဗျအဲ့လိုကြုံခဲ့ဘူးတဲ့အခါမှာဘယ်လိုဟာမျိုးကိုဥက္ကဋ္ဌအနေနဲ့စဉ်းစားမိပါလဲခင်ဗ
ျလောင်းခွန်ခါမနဲ့မိတန်းဆောင်တယ်ပေါ်ပါမေးမိုင်းမီ
အခက်ခဲဆိုတာနှစ်ခုစလုံးတွေ့ရမှာဖြစ်ပါတယ်အကယ်၍2008အခြေခံဥပဒေကိုမပြုတ်ပြင်မပြောင်းလဲဘူးဆိုရင်လည်းပဲအုတ်ချို့ရေးပိုင်းတွေမပြောင်းလဲနိုင်တဲ့အတွက်ဒါကလည်းအခက်အခဲတစ်ခုပဲဒါကလည်းပြည်စုပြောင်းထောင်ရေးလုပ်ငန်းတွေလုပ်ဖို့ဆိုတာလည်းအခက်အခဲရှိပါတယ်အကယ်၍ဒီ2008ဥပဒေကိုပြင်ပြီးမှဒါပြည်စုပြောင်းထောင်ရေးလုပ်ငန်းတွေလုပ်မယ်ဆိုရင်လည်းပဲဒါဆောင်နေဖို့အခြေမဟုတ်ပါဘူးအဲကြောင့်မလို့ဒါတရားလည်းနှစ်ခုစလုံးကအခက်အခဲဖြစ်ပါတယ်ဒါကြောင့်မလို့နှစ်ခုစလုံးတပြိုင်နက်ရှင်တွဲပြီးလုပ်ဖို့လိုအပ်ပါတယ်တစ်ဖက်ကလည်းဒီပြည်စုပြောင်းထောင်ရေးဒီလုပ်ငန်းတွေလုပ်တစ်ဖက်ကလည်းတပြိုင်နက်မှာလည်းလိုအပ်တဲ့အတိုင်းကျွန်တော်တို့ဥပဒေကိုပြုပြင်သွားဖို့နှစ်ခုစလုံးတပြိုင်နက်လှုပ်ဆောင်သွားဖို့လိုပါတယ
်တစ်ချိန်မှာများတနတ်တွေပြန်ပေါက်မလားဆိုပြီးဥက္ကဋ္ဌအနေနဲ့စိုးရိမ်မိတာရှိပါလားခင်ဗျအ
ဲ့နဲ့ကဘွန်းတော့ဟောက်ကနတ်စဲဝဲယူကဘွားပေါ့ဘောကန်မင်းကညာနဲ့ပေါ့ဝမ်ဟပ်ခံကန်နဲ့
ကျွန်တော်တို့လည်းတွေးပါတယ်ဒီအတွက်လည်းကျွန်တော်တို့ရည်လေးမှုလည်းရှိပါတော့ဘူးเนาะဘာလို့ဆိုတော့နိုင်ငံရေးဆွေးနွေးတဲ့အခါမှာအကယ်၍လက်မခံနိုင်ကြဘူးဆိုမျိုးပြန်လဲပြီးတော့တိုက်ကြမယ်ဆိုရင်ဒုက္ခရောက်မှာတော့ပြည်သူတွေပေါ့လေဒါကြောင့်မလို့ကျွန်တော်တို့လည်းဒါဒီအတွက်လည်းရည်လေးမိပါတယ
်ရှမ်းပြည်နယ်က UNODC ရှင်းပြတဲ့အရာဆိုရင်ဟိုဘိန်းဆိုင်ပြိုထုတ်လုပ်မှုမြန်မာပြည်မှာဆိုရင်ရှမ်းပြည်နယ်ကအများဆုံးပေါ့90ရာခိုင်နှုန်းလောက်အထိကိုရှမ်းပြည်နယ်ကစိုက်ပျိုးတယ်လို့ပြောပါတယ်ခင်ဗျ UNODC တို့အစိုးရတပ်မတော်တို့ပူးပေါင်းပြီးတော့ဒီဘိန်းနှိမ်နင်းရေးကိစ္စတွေလှုပ်ဆောင်နေတယ်လို့ကြားသိရပါပါတယ်ဆိုတော့အဲ့လိုလက်တွေ့အကောင်အထည်ဖော်တဲ့အခါမှာဘယ်လိုဟာမျိုးတွေကအတားအဆီးတွေဖြစ်နေသလဲဘာတွေအခက်အခဲရှိသလဲတကယ်ဘိန်းဆိုင်တဲ့ဒေသတွေမှာရောဘိန်းအစားထိုးစိုက်ပျိုးသီးနှံတွေတကယ်ရောလုံနိုင်သလားဟိုအဲ့ဒီလိုဟာမျိုးကျွန်တော်တို့သိလိုပါတယ်ခင်ဗ
ျမြန်မာအန်ယူနိုဒီစီဘာเมืองတိုင်းနဲ့ဖူကယာနမ်ရှိဘွန်းဖူကယာမန်ကပြောက်ခောက်ခင်ယာမမီနမ်เมืองတိုင်း
ချမ်းပြည်ထဲမှာဒီဘိန်းဆိုင်ပြုံးမှုအများဆုံးဆိုတာလည်းတကယ်မှန်ဖြစ်ပါတယ်ဒီချမ်းပြည်ထဲမှာဘိန်းဆိုင်ပြုံးမှုကလည်းကြာရှည်ခဲ့ပါပြီနှစ်ပေါင်း300-400လောက်တော့ရှိပါပြီအခုဘိန်းဆိုင်ပြုံးမှုကဒီ10နှစ်အတွင်းမှာပုံမူပြီးတော့များပြားလာတယ်ဘာလို့ဒီ10နှစ်အတွင်းမှာပုံမူများပြားလာလဲဆိုတော့ပြည်သူတွေကအစည်းအဝေးပေါင်းမှုကပုံမူပြီးတော့တုတ်လာလို့ဖြစ်ပါတ
ယ်ကိုဘဝလုံပေါင်းချင်းနဲ့ပင်လုံပေါင်းချင်းစုခဲ့လဲတွဲถึงຫນွေກွန်းເມືອງອໍາຫາ
ອີ່ດອກບາຈ່ອງແລ້ວສໍອະຊູຍາສິດອະຊູຍາຜິດແດ່ອ້າຍຊິມາປີດູດີຕົວສາວຸນດີຕົວດີໂອປີເລອອງພຽຊິນໄປປູອາມຊິແກ່ວປຽນບ້າມາຊິແດ່ກົງເດດີນະອະຕ້ວມາຊິແກ່ກົງເດດີນະແລະອະເສັດຕົວປົມມຍາລາດລູດີມຸຍຊີວາຈ້ອງຊາຫນີແດ່ໂຕແຊີຄວັດດີອາແລະປົມໂຕມຍາລາແດ່ປຽນບ້າມາເບ້ງແວຢູ່ຫມູ່ນົງຍາລາແດ່ຕົວຈ້ອງຫມູ່ລູແລະປີດ້ວມາແລະສັດປິ້ງຫມູ່ນົງອາແລະມຍາລາຈັ່ງຜິດໄປကျွန်တော်တို့ရှမ်းပြည်မှာဆိုရင်ဥမာအိမ်တိုင်းလိုလိုပဲပုတ်စားပါတယ်ဒါပေမဲ့ပဲပုတ်စရာတက်တယ်ဆိုတာမရှိပါဘူး။ဘာလို့လဲဆိုတော့ပြည်ပပဲပုတ်ွယ်တယ်ဆိုတာမရှိလို့ပါ။အခုလက်ရှိချိန်မှာဆိုကျွန်တော်လည်းအပြစ်ခက်ရက်ထဲဆဲထားပြီးဒါကြောင့်မလို့ကျွန်တော်လည်း UNODC နဲ့လက်တွဲပူးပေါင်းပြီးတော့နိုင်ငံတော်အစိုးရနဲ့ပူးပေါင်းပြီးတော့ဒီကျွန်တော်တို့အပြစ်ခက်ရက်ဆဲအနေနဲ့အချိန်မှာကျွန်တော်တို့လုပ်နိုင်တဲ့မြတ်လက်တွဲပူးပေါင်းပြီးတော့မူရစီပါတိုက်ဖြတ်ပြီးလုပ်လို့ရတဲ့ဆန္ဒပါ
။မဟုတ်ပါခွစ်စ်ကလုံပေါင်းစင်းခေါကဟဲ့တို့ကံပြောရမောက်ကံကိုယ်ကဟိတ်မစီတက
ကျွန်တော်တို့အပြစ်ခံမရက်ဆဲခင်ကလည်းနိုင်ငံတော်ကလည်းမူရစေဝါတိုက်ဖြတ်နေပါတယ်ဒါပေမဲ့အဲ့ချိန်တုန်းကလည်းအကြောင်းပြချက်တော့ရှိမှာပေါ့နော်ဘာလို့လဲဆိုတော့ဒီမူရစေဝါစိုက်ပျိုးနေတဲ့ဒေသတွေမှာဒီကျွန်တော်တို့တပ်တွေရှိလို့အဲ့ဒေသတွေကိုဝင်လို့မရလို့ဆိုပြီးတော့ဖြတ်သိမ်းလို့မရအောင်ဆိုတဲ့အကြောင်းပြချက်တွေရှိမှာအခုချိန်မှာကျွန်တော်အပြစ်ခံရက်ဆဲနေပြီဒါကြောင့်မလို့ဒေသတွေအလုံးကိုဝင်ပြီးတော့မူရစေဝါပပျောက်ရေးအတွက်ကျွန်တော်တို့လှုပ်ဆောင်နိုင်ပါပြီမူရစေဝါတိုက်ဖြတ်တဲ့နေရာမှာဒီနိုင်ငံတော်ကရှိတဲ့ policy နဲ့ကျွန်တော်တို့ RCSS SSA မှာရှိတဲ့ policy ကကွဲလွဲမှုရှိနေပါတယ
်။လုံပေါင်းစင်းနဲ့ကဖြိုးဒီရပဲကွဲက
နိုင်ငံတော်ကအင်အားတုံးပြီးတော့ banking နေတော့ဖြတ်တယ်။ဒါပေမဲ့အစားထိုးစိုက်ပျိုးမှုတို့ပြုစုပြောင်းထောင်ပွင့်မှုတို့မရှိဘူး။နောက်ဆုံးကြပြည်သူလည်းမတက်နိုင်ဘူး။ပြီးတော့ဘိန်းမဲ့ပြန်လာဆက်ကြတာပါ။ကျွန်တော်တို့ဖွဲ့စည်းရဲ့ policy ကတော့ပြုစုပြောင်းထောင်မှုလုပ်ငန်းအနေနဲ့ငွေစည်းဝါးကိုတိုက်ဖြတ်သွားမှာဖြစ်ပါတယ်။ဘိန်းဆိုင်တောင်သူတွေအတွက်ဘိန်းစားထိုးစိုက်ပျိုးတည်နှံနေကျွန်တော်တို့ရှာပေးရပါမယ်။ဒီ၃နှစ်အတွင်းမှာတဖြည်းဖြည်းသူတို့ဘိန်းစိုက်တဲ့နှုံချော့ချော့ချော့ချသွားပြီးတော့၃နှစ်အတွင်းမှာအကုန်လုံးလုံးဝမစိုက်ပြအောင်လုပ်ရမယ်။အဲ့ဒီ၃နှစ်ကာလအတွင်းမှာဘိန်းစားထိုးစိုက်ပြတဲ့တိနံနေရာလဲအစားထိုးစိုက်လာတော့အဲ့ချိန်မှာလဲသူတို့အတွက်စားဝတ်နေရာအဆင်ပြေပါပြီ။သူတို့စိုက်ပြလာတဲ့တိနံတွေထုတ်လုပ်မှုကုန်တွေအတွက်ကျွန်တော်တို့ကဈေးကွက်တွေဖန်တီးပေးရမယ်။ဘိန်းသုံးဆွဲနေတဲ့သူတွေငွေစေဝါတုံးဆွဲနေတဲ့သူတွေအတွက်ကျွန်တော်တို့ပြုပြင်ပြောင်းလဲစကမ်းတွေထားရှိရမယ်။သူတို့ပညာပေးတဲ့လုပ်ငန်းတွေလုပ်ရမှာ။ဘိန်းရောင်းဝယ်ဖောက်ကားတဲ့သူတွေလက်လီလက်ကရောင်းဝယ်ဖောက်ကားတဲ့သူတွေဘိန်းကွန်တယ်တွေကိုပရမအဦးဆုံးအနေနဲ့တမ်းမြစ်တဲ့ထုတ်ပြန်ကြေညာချက်တွေထုတ်ပြန်မယ်။အကယ်၍ထုတ်ပြန်ပြီးလို့မှ tap ဆက်နမှန်ပြီးတော့လှုပ်ဆောင်နိုင်မယ်ဆိုရင်တက်တဲ့အထောက်ထားရအရေးယူအောင်ဖြစ်ပါတယ်။ကျွန်တော်မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းမှာပြည်သူတွေကလည်းပူးပေါင်းပါဝင်မယ်။တပ်ဖက်ကလည်းအဖက်ဖက်ကလည်းပူးပေါင်းပါဝင်မယ်ဆိုကျွန်တော်တို့ရဲ့မူရစေဝါတိုက်ဖြတ်ရေးစီမံကိန်းကကျွန်တော်ကာလက6နှစ်ပဲ။
တော့ထားရှိပါ RFA နားထောင်တဲ့ radio ကနားထောင်တဲ့ရုပ်မြင်သံကြားကြီးတဲ့ပြည်သက်တွေအတွက်ဗာမားဥက္ကဋ္ဌအနေနဲ့ဖြည့်ဆွက်ပြောချင်ပါတယ်ခင်ဗ
ျကွန်းเมืองတိုင်းและကွန်းเมืองဟုံတူเมืองမန်တန်းစင်และကွန်းနဲ့ကမ္ဘာတန်းစင
်ဒီကျွန်တော်တို့ရှမ်းပြည်ပြည်သူပြည်သားတွေပြီးတော့ကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံပြည်သူပြည်သားတွေကပတ်တော်မှာရှိနေကြတဲ့ပြည်သူပြည်သားတွေအားလုံးကိုကျွန်တော်စကားပါချင်ပါတယ်အခုချိန်မှာဆိုရင်မြန်မာနိုင်ငံဟာနိုင်ငံရေးစတင်ပြောင်းလဲတဲ့အချိန်ဖြစ်နေပါပြီအလုံးဟာတက်တက်ကြွကြွနဲ့ပါဝင်လှုပ်ရှားတဲ့လို့အလုံးကဝိုင်းပြီးတော့ကြီးကျက်ရမယ်စောင့်ကြည့်နေရမှာဖြစ်ပါတယ်။ကျွန်တော်ပြည်တော်စုမြန်မာနိုင်ငံထဲမှာဆိုရင်တယံဇာတာတွေအင်မတန်မှပေါ်များပါတယ်။ဒါပေမဲ့ဒီတယံဇာတာတွေကိုနိုင်ငံတို့တက်ရေးအတွက်ကျွန်တော်တို့လာပြီးတော့တုံးတဲ့အုံပြုခွင့်မရှိခဲ့ပါဘူး။ခုကသူအချိန်ကိုရောက်လာပြီးပြည်သူတွေအလုံးလက်တွဲပါဝင်ပြီးတော့ဒီနိုင်ငံရေးပြောင်းလဲတဲ့အထက်ကိုလက်တွဲပါဝင်တင်ပါပြီ
။ RFA နဲ့ဥက္ကဋ္ဌကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။